ရှိမင်းနိုင်ငံဟိုဒိတာစစ်ကံမြို့ကနေဟူဒီတဘုံအုပ်စုရေးစတင်ဆုတ်ခွာနေပြီလို့ကုလသမဂ္ဂအရာရှိသူဦးကစနေနေ့မှာပြောပါရယ်ကုလသမဂ္ဂကနေကမကရာလုပ်ပြီးတော့ဆွီဒင်နိုင်ငံမှာဒီလအစောပိုင်းကအပြေခါရဆက်ရဲတဘောတူညီထားချက်တွေထဲမှာရှိမင်းနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ဟိုဒိတာမြို့ကိုလှည့်လွတ်ဖို့လဲပါပါရယ်အခုလိုတဘုံတပ်တွေဆုတ်ခွာနေတာဟာ၄နှစ်ကြာရှိမင်းပြည်တွင်းစစ်ကိုအဆုံးသတ်စေမဲ့တဘောတူညီမှုတွေထက်ကအချက်တစ်ခုလဲဖြစ်ပါရယ်ပြည်တွင်းစစ်ပွဲကာလတွင်အီရန်တို့ကြောထောက်နှောက်ခံပေးထားတဲ့ဟူဒီတဘုံတွေနဲ့ဆော်ရီအာရေဗျဦးဆောင်တဲ့ညွန်ပေါင်းတပ်တွေကြောထောက်နှောက်ခံပေးထားတဲ့ရှိမင်းအစိုးရတပ်တွေထိတ်တဲ့ရင်ဆိုင်တိုက်ခိုက်နေတာပါဟူဒိတာမြို့မှာတပတ်ကြာအပြစ်ခတ်ရက်ဆဲပြီးတဲ့နောက်တပုံတပ်တွေစတင်ဆုတ်ခွာတာပါဟူဒိတာမြို့ဟာရှီမင်နိုင်ငံအတွက်ဆေးဝါးအစားအစာနဲ့လောင်စာဆီတွေ80ရာခိုင်နှုန်းဝင်ရောက်တဲ့နေရာဖြစ်ပြီးဟူဒီတပုံတွေကဒီမြို့ကိုလွန်ခဲ့တဲ့နှစ်ကတည်းကထိန်းချုပ်ထားတာပါရှီမင်နိုင်ငံကလူပေါင်း14တန်းတို့ဟာစစ်ဘေးကြောင့်ငတ်မမှုဘေးနဲ့ရင်ဆိုင်ရလို့နေအခြေအနေရောက်နေပြီးတဟာကဘာဘောကအဆိုဆုံးလူသားချင်းစာနာမှုဆိုင်ရာကပ်ပြီးကြည့်တူဖြစ်တယ်လို့ကုလသမဂ္ဂပြောဆိုပါတယ်တပုံတွေဘလောက်ဝေးဝေးဆုံးမလဲဆိုတာနဲ့စစ်ကမ်းကိုဘယ်သူထိန်းချုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး